ရေဘေးသင်ငယ်တဲ့ကလောမျိုးမှာပြန်လည်တော်တော်လေးလုပ်ငန်းတွေဆောင်ရွက်နေချိန်အောက်တိုဘာ1ရက်နေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်တက်ခဲ့ပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ်
။ပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံနေရာအတော်များများမှာရေဘေးသင်ငယ်တဲ့အထက်ကလောမျိုးလည်းပါဝင်ခဲ့ပါတယ်။ရေဘေးကြောင့်တင်ကြံခဲ့တဲ့ရွှေနွန်တွေရှင်းနေတဲ့ချိန်မှာအောက်တိုဘာ1ရက်အင်္ဂါနေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်တက်လာခဲ့ပါတယ်။
မနေ့ကရေကျသွားတဲ့ခါကျတော့အကုန်လုံးကိုယ့်အိမ်ကိုပြန်လာပြီးတော့မှတန်ချင်းလောက်ကျအဲ့မျိုးနဲ့ပဲနေနေကြတာပေါ့အရန်ကြီးဆိုရင်ရလာအောင်တော့တက်လာတာမဟုတ်ပေမဲ့ကျွန်တော်တို့ကလောမျိုးခင်ကလည်းရေပြေးတင်လာတဲ့နေရာတွေကဆိုရင်ဒိတ်ကြီးဖြစ်နေကြပြီပေါ့နော်အဲ့တော့ရေနည်းနည်းသေးရေးရေးတက်လာတာနဲ့နေရာတွေရွှေပြပြူကြအဲ့လိုမျိုးဖြစ်ကြတာပါဒီနေ့ထဲမှာကကျွန်တော်တို့မနေ့ရက်လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့မျိုးလေ၄ရက်กว่าမှာဆိုလို့ရှိရင်၃နေ့ကျော်လောက်ထိတက်တချို့နေ့နဲ့နေရာကျတော့၄ပြီလောက်ထိတက်တယ်
ကလောမျိုးမှာအခုနှစ်ထဲရေကြီးတာမနေ့ကဖြစ်စင်းနေဆို၁၇ချိန်မြောက်ရှိပြီလို့သိရပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကစူးစူးဟွားဟွားရေဘေးတွေ့ကြုံခဲ့ရပြီးရေကြီးမြေပြိုတာနဲ့နေအိမ်တွေအလုံးလိုက်မျောပါခဲ့တဲ့အပြင်ပျောက်ဆုံးသေဆုံးသူတွေလည်းရှိခဲ့ပါတယ်ရေဘေးကြောင့်မြို့တွေမှာရှင်လုံးဖုံးရပြီးနမ်လတ်လူမှုကွန်ကြီးကဲဆယ်ရေးအသင်းအပါဝင်ဒေသခံတွေဟာစူပေါင်းတန့်ရှင်းလုပ်နေကြတယ်လို့အသင်းဝင်တဦးကပြောပါတယ်
စတဲ့ကင်ကဖြစ်တာဆိုစာပယ်ရတော့ယူယူဒါပုံမှန်တက်တာပဲလို့ယူဆချက်ကြတာပေါ့လေဒါပေမဲ့စေချိန်မြောက်မှာကျတော့လုံးဝအကြီးကျယ်ဖြစ်သွားတယ်ကြီးကျယ်ဖြစ်သွားရင်မှမင်းကနောက်တစ်ခေါက်ပြန်တက်တယ်ပေါ့မနက်ကလောက်ထိကတော့အကုန်လုံးနည်းနည်းအော်တော်မျိုးနဲ့ဖြစ်သွားရတယ်ခုတော့ပုံမှန်တိုင်းပဲပြတ်နေပြီလို့ပြောလို့ရတာပေါ့နော်မင်းကရေပြန်တက်သွားတဲ့အချိန်မှာတော့ရှင်းမီကအိမ်ကြီးရဲ့ကျွန်တော်တို့ဟိုရေအရင်တော့ရေတက်ခဲ့တဲ့အိမ်ကြီးရဲ့ကျွန်တော်တို့ 80% လောက်ကိုရေပြန်တင်သွားတာပေါ့နော်နောက်တစ်ချိန်ပြန်ပြီးတော့ကပ်ပင်မှန်ကြရတာပေါ့ဒီနေ့ကတော့အကုန်လုံးပြန်ဝိုင်းရှင်းနေကြတဲ့အနေအထားမျိုးပေါ့ဒါပေမဲ့တခုတက်တာကတော့အရင်လိုကျွန်တော်တို့ရေတက်ရက်ကလည်းမကြပါဘူးရေစီရလည်းအရင်မတန်ဘူးအဲ့လိုမျိုးဖြစ်တဲ့အတွက်နှုံးကြီးရွှွင့်နေအရင်မတင်ခဲ့ဘူ
းနားလည်အသင်းလိုပဲချမ်းမြေ Academy Summer Shadow Library နဲ့ပါမီတက်လို့တောင်ကြီးသင်တန်းတို့ကကျောင်းသားတွေရတယ်မြို့တန်ရှင်းရေးလှုပ်ပေးနေကြတယ်လို့ပါမီ University ရဲ့ Internet စာမျက်နှာမှာတပ်ပုံနဲ့တကွဖော်ပြထားပါတယ်ရေဘေးရာကြောင့်ပြန်လဲထူထောင်နေတဲ့ကလောမျိုးဟာခီးသွားတွေကိုအမိပြုတ်နေရတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။အခုလိုသဘာဝဘေးဒဏ်ထပ်ပြန်တလဲကြုံနေရခြင်းဒီနေ့ခီးသွားယာရီမှာတော့ဒေသခံတွေအတွက်လုပ်ငန်းလည်းပတ်ဖို့မလွယ်သေးဘူးလို့ပြောပါရတယ်
။ကျွန်တော်တို့ဒေသခံတွေကဒီလိုယာရီမျိုးမှာမှလုပ်ငန်းတွေလုပ်ရတဲ့ခီးသွားတွေကိုအပြုပြီးတော့မှအမိပြုတ်နေကြရတာပေါ့လေ။အဲ့လိုချိန်မျိုးမှာကိုယ်မိသားစုကိုယ်အိမ်အတွက်ပဲကိုယ်လုံးပန်းနေရတာမျိုးဖြစ်သွားတာပေါ့။ဒါပေမဲ့လည်းခီးသွားတွေရောကူတဲ့လူတွေရောကတော့ကလောကိုလာကြလိမ့်မယ်လို့ထင်နေ။ဥပမာလူကြီးနဲ့ခီးသွားတာမျိုးပဲခီးသွားင်းနဲ့လာလူကြတာပဲဖြစ်ဖြစ်ပေါ့နော်။အခုပဲပေါ့ကလောမှာကနေရာထိုင်ခင်းကိစ္စတွေဟိုတယ်တွေဆိုနေတော်တော်များများရည်ရွယ်ညွတ်ကုန်နေဒါတွေကဒါနယ်လမ်းပြန်တူဖို့သူတို့အတွက်လည်းတော်တော်လေးတော့ခဲရင်မယ်ထင်နေ။ဘာလို့ဆိုရှယ်မှုကသူတို့တွေကတော်တော်ကြီးတယ်လေနော်။ဟိုတယ်တွေတဲကိုဘူတွေအဲမော်ဒယ်တွေဖြတ်တော့ဆိုင်တွေဒီပိုင်းလုပ်တဲ့နေရာတွေကတော်တော်များများပြည့်စုံရုံကုန်တာ။ဒီခီးသွားရာဒီအမီသူတို့ပြန်ပြီးတော့မှဒါကိုပြန်ဖွင့်နိုင်ဖို့တော့မလွယ်ကူဘူး။
ဘောပေါ်ဝင်ထိတ်ထိတ်ဆောက်ဆောက်ကြီးအတွက်တာဝန်သိတာဝန်ယူကြဖို့အခုလိုဖြစ်ရတွေကသတိပေးနေတာဖြစ်တယ်လို့ကျောင်းသားတွေကပြောကြောင်းပါမီတက်ကိုအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုအောက်တိုဘာလ1ရက်နေ့ကနေ9ရက်နေ့ထိနိုင်ငံတော်ကမိုးကြီးလေပြင်းနိုင်တယ်လို့လည်းမိုးစလကသတိပေးထားပါတယ်